ကဲ့ပမခဒေါက်တာစောမဲခင်ဗျာကျွန်တော်တို့ဒီကလေးသူငယ်တွေကြီးထွားမှုနဲ့ဖွံ့ဖြိုးမှုအကြောင်းရေးပူရတဲ့နောက်ကြီးထွားမှုဆိုင်ရာအသေးစိတ်အချက်အလက်တွေပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေဆက်ပြောအောင်ဆရာအဲ့ဒီတော့ဒီကလေးသူငယ်ဖွံ့ဖြိုးတိုးတက်မှုကိုဘယ်လိုတိုင်နိုင်မလဲဆရာ
မာနဲ့ကြည့်လို့ဆိုတော့မိုင်းစတုန်းလို့ခေါ်ပါတော့မိုင်းစတုန်းကျော်ဒီမိုင်းနာအမှတ်တိုင်လေးတွေတခုရှိတယ်လို့တခုတခုစီဒီဝေးသေးလာမှလို့ရှိတယ်လို့ပေါ့ဗျာအဲဒီအသက်မှာလဲဖဲသက်မှာဆိုတော့ဘာလို့တက်ပြီးဆိုတော့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအမှတ်တိုင်လေးတွေရှိတယ်ပေါ့အဲ့ဒါလေးနဲ့ကျွန်တော်ကြည့်ပါတယ်ဒါပေမဲ့တခုတတိတာဝကတော့ဒါလေးကအတိအကျယူလို့မရဘူးဥပမာကလေးတယောက်က6လမှထိုင်ရမယ်ကင်ထားပြီးရင်ထိုင်ရမယ်ပေါ့နော်ဒါပေမဲ့လဲဥပမာ6လခွဲမှမထိုင်တာနဲ့ကလေးမိသားစိတ်ကူဟောအဲ့လိုတော့မဟုတ်ဘောနော်တကယ်မထိုင်ဘူးလို့သတ်မှတ်တာတခုလကျမှသတ်မှတ်တယ်ပြောင်းနေတယောက်ကြမှာခွာချက်ကလေးတွေရေပူရခြင်းပြောင်းနေတယောက်မတူတဲ့ချက်ကလေးတချို့ကသိဆိုတယ်တချို့ကနောက်ကျတယ်ဒါလေးကြည့်ဒါလေးကိုတော့သတိထားဖို့လိုပါတယ
်ဟုတ်ကဲ့ဆရာဆရာကပြောတယ်ဖွံ့ဖြိုးတိုးတက်မှုမှတ်တိုင်တွေပေါ့နော်ဘယ်လိုမှတ်တိုင်တွေရှိလဲဆရာဟုတ်ကဲ့အသေးစိတ်ပေါ့နော
်ဒီကလေးတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုကြည့်တဲ့အခါမှာကဏ္ဍ၄ခုနဲ့ကြည့်တယ်ပေါ့နော်ကဏ္ဍ၄ခုမှာ cross border လို့ခေါ်တာပေါ့အဲ့ဒါကတော့သူရဲ့သွားလာလို့ရှားမှုပေါ့နော်ဒီသွားနိုင်လာနိုင်တာပုံမှန်မူတည်ပြီးကြည့်တာကတော့ fine motor ambition မှာဒီမြင်အာရုံနဲ့လက်ပိုင်းဆိုင်ရာသေးစိတ်ဘလူးစိတ်လုပ်ငန်းများပေါ်လာကိုတွေ့ရပေါ့နော်။ဘာလို့ဆိုတော့မျက်စိမြင်မှလည်းစာရေးလို့ရတယ်ပေါ့နော်။အဲနောက်တစ်ခါဘာလို့ဆိုချင်းဒီအချားအာရုံနဲ့ပြောတာဆိုတာပေါ့စကားပြောတာပေါ့နော်။အဲ့ဒါကိုတွေ့ပါ။အဲပြီးတော့ social behavior ဆိုတာဒီလူမျိုးရေးဆိုင်ရာချက်လက်တွေပေါ့။အဲ့ဒါတွေပေါ်မှာမူတည်ပြီးတော့ဒီကလေးတွေရဲ့အသက်ပိုင်းခြားလိုက်ဒီကဏ္ဍလေးခုမှာဘယ်လိုရှိသလဲပေါ့နော်။ဒါကိုကြည့်ပါကဏ္ဍလေးခုတလုံးမှာနောက်ကျနေလို့ရှိရင်တော့ဒီဟာကလေးကဒီ mental retardation လို့ခေါ်ပါတော့။ဉာဏ်ရည်ဖွံ့ဖြိုးမှုနောက်ကျတာဖြစ်နေတာပေါ့။ချိုကလေးတွေကတလည်းကဏ္ဍတစ်ခုမှာနောက်ကျတယ်၊ဇာတ်နဲ့ကဏ္ဍတွေမှာပုံမှန်ပေါ့နော်၊ဒီလိုမျိုးရှိပါ
။ဟုတ်ကဲ့ဆရာ။အဲ့ဒီခါကျတော့ဆရာဒီကဏ္ဍတစ်ခုစီကျွန်တော်တို့အသေးစိတ်အသက်ရွယ်လိုက်ပေါ့နော်။အပြောင်းလဲရှိတယ်အောင်ကျွန်တော်ဆက်ကြည့်အောင်ဆရာ။အဲ့တော့လှုပ်ရှားမှုနဲ့စပြီးဆက်ကြပြပါလားဆရာ
။အဲကျွန်တော်ဒီလိုသွားကျင်တယ်ပေါ့နော်။ကဏ္ဍတစ်ခုကြည့်လိုက်တော့သွားမယ်နဲ့အသက်ရွယ်လိုက်ပေါ့။
ဟုတ်ကဲ့
။သွားလိုက်တာကောင်းမလားပေါ့နော်။
ဟုတ်ကဲ့ရပါတယ်ဆရာ။
နွေးကစားနေလေးလား
ဟုတ်ကဲ့
အဲဒါဆိုလို့ရှိရင်လှုပ်ရှားမှုနဲ့တော့ကြမ်းမြင်ကြည့်လို့ရှိရင်တော့ခေါင်းထောင်တယ်ပေါ့ဒါပေမဲ့3လပတ်ဝန်းကျင်လောက်မှာနွေးကစားကလေးတွေကခေါင်းမထောင်နိုင်ဘူးခေါင်းကပြော့ကျသွားတယ်နော်တဖြည်းဖြည်းနဲ့ခိုင်လာတယ်ခေါင်းခိုင်လာအများသားဖြင့်3လလောက်မှာခိုင်တယ်ဒါတော့သူကရှင်းတော့ပြန်ရနေတယ်အဲတော့နွေးကစား4လမှာကျွန်တော်စမ်းလာတော့ဒီခေါင်းခိုင်တဲ့ခင်ခိုင်ပေါ့နော်ဒါကြည့်ပါနောက်တစ်ခါအမြင်အာရုံနဲ့ပတ်သက်လို့ပေါ့နော်အဲ့ဒါလည်းစမ်းလို့ရပါမွေးကစားကလေးတောင်ချုံမွေးကစားကလေးတွေကသူ့ရှိမှာအမေရဲ့မျက်နှာပေါ့နော်သူရဲ့မို့လားဆန်းတဲ့လူရဲ့မျက်နှာရွှေ့သွားရင်လိုက်ကြည့်တယ်ဒီပစ္စည်းတစ်ခုပြလိုက်ရင်လိုက်ကြည့်တယ်ပြီးတော့လေးလာလောက်ရောက်ပြီဆိုတော့သူ့ကြောက်ချက်လေးပါလေးပေါ့နော်တခုဘောလေးတခုသူ့လက်ထက်တက်ပြန်ဆိုဆုတ်ထားတယ်ဒါကသူအသေးစိတ်လက်ရလှူရှာမှုနဲ့အမြင်ပေါ့ဒီကြားမှာကြောက်သူကအတန်ကြာရင်လက်ကြည့်တယ်ဒါတော့နေသွားတယ်ပေါ့နော်ဒါဆိုရင်သူကနားအာရုံကောင်းတယ်လို့သမလို့ရတယ်ဒါကဝူဘာတယ်နဲ့အတန်လေးပဲလှုပ်တယ်ပေါ့အဲမျိုးစုံတော့မဟုတ်သေးဘူးဝူမဟုတ်တယ်လို့မခေါ်သေးဘူးကူရင်းဆိုတော့အတန်လှုပ်တယ်ပေါ့နော်ဝူဝါဘာလဲလှလှုပ်တယ်ပြီးတော့ဒီ social လူမှုရေးနဲ့ပတ်သက်လို့ကြာတော့6ပတ်လောက်ဆိုရင်သူကပြုံးပြတတ်တယ်သူ့ကိုပြုံးပြတော့ပြန်ပြုံးပြတယ်ပြီးရင်အမေရဲ့မျက်နှာကိုဖတ်မိလာတယ်လေးလားလောက်ဆိုလို့ချင်းနော်ဒါပေမဲ့ကျွန်တော်ဒီပြောတဲ့ဟာတွေကတော့ရေဝူရပြောတာပေါ့နော်သူကတော့တကြလေကျုံမိပါဖြစ်တဲ့တော့6ပတ်မှပြုံးပြတတ်တယ်ဆိုသူကလေးက6ပတ်နဲ့2ရက်မှမပြုံးပြရင်သူဆိတ်နောက်ချက်ဖြစ်နေရော
အဲ့ဒီခါကျတော့ဆရာဒီနောက်4လအထက်ကျတော့ဆရာ
ဟုတ်ကဲ့နောက်တစ်ခါကျတော့မှကျွန်တော်သတ်မှတ်တာ5လနဲ့9လကြာပါမ
ယ်ဟုတ်ကဲ့
6လပေါ့6လဆိုဘာလို့တက်လဲဆိုကလေးကဒီမှောက်ရလန်ပေါ့နော်မှောက်တက်တယ်ဆက်လက်ကနေမှောက်တယ်ပေါ့နော်မှောက်ရလန်လန်ရမှောက်လုတ်တက်တယ်ဒါကလှုပ်ရှားမှုနဲ့ပတ်သက်တဲ့ cross motor နဲ့ပတ်သက်တဲ့ဘာပြင်ကင်ထားပြင်ထိုင်နိုင်တယ်ပေါ့နော်အဲလက်အနေရင်းအာရုံဆိုလို့ရှိရင်တော့သူတို့ပစ္စည်းလေးတစ်ခုပေးလိုက်တော့ဥပမာဆိုရင်ကြောက်ကြက်လေးတစ်ခုပေးရင်လက်နပတ်စလုံးနဲ့ကင်နေပြီးရင်တစ်ဖက်နဲ့တစ်ဖက်ရောင်းနေချုပ်ကလေးဆိုပါဇက်ကိုပို့လို့ပေါ့နော်နောက်ပြီးတော့အကြအာရုံနဲ့ပတ်သက်တော့သူကဟိုအတန်ကြာရအောင်ထည့်ချတတ်တယ်ခုနကတော့လေးလားမတိုင်ခင်တော့အတန်ကြာရင်ငြိမ်သွားတာလို့မတလောက်ပဲပေါ့မျက်စိလေးနဲ့ကြည့်တာလို့ဒါမှခုကျတော့အတန်ကြာတဲ့နေရာကိုကောင်းတဲ့ဖြစ်ပေါ့နော်ဘာပဲကြတော့ဘာဖြစ်လဲဆိုရင် social behavior ဆိုတော့သူသွားပြီးတော့အစားတောင်လေးသွားပေးတယ်ဆိုရင်သူအကြတဲ့ကိုထည့်တယ်ထည့်တော့ပါ့ရှင်နော
်ဟုတ်ကဲ့ဆရာအဲ့ခါကျတော့6လနောက်ပိုင်းအတွက်ဆိုလို့ရှိရင်ဆရာ
ဆောင်းလမ်းနောက်ပိုင်းမှာကျွန်တော်ရေဝဲအပြင်6လပေါ့နော
်6
လဆိုရင်ဘာလုပ်မလဲသူကတွားတွားတက်တယ်သုံးမို့ရင်ဒီဘက်တော့တွားပြီပေါ့နော်ခေါ်ဆိုတာဒီဘက်တော့ပြီးတွားတယ်သုံးမို့လည်းတချို့ကလည်းပြီးရောင်းတွားတွားတော့ပေါ့နော်တော့ဆိုတာအဲ့ကဒီ6လတနည်းအားဖြင့်6လ7လဆိုလောက်တက်ပါပြီနောက်မြေအရုံနဲ့လက်လုံချဖို့ဆိုသူကလက်မျိုးထိုးတက်ပြီလက်မျိုးတစ်ချောင်းနဲ့လှုပ်ရှားတက်ပြီပေါ့သူကလက်မျိုးနဲ့ထိုးတက်တယ်ဒီလိုတော့လက်တာလာလည်းမျိုးထိုးတယ်လို့မဟုတ်ဘူးလက်မျိုးထိုးပြီးတော့ကြာတယ်ဒီလိုကျင်တာလေးပြောကျင်တာလေးနော်ပြောကျင်တော့လဲအတန်နဲ့အကြာအယုံကြာတော့ဘာဖြစ်လဲဆိုတော့အတန်ဖက်တယ်ပြောတတ်တယ်မာပါပါမမပါပါပေါ့နော်အဲကြတော့မိဘရယ်လည်းအရန်ကိုသဘောကျတော့ကျွန်တော်ခေါ်တယ်ပြပေါ့နော်ကျွန်မကိုခေါ်တယ်ရှင်းပေါ့အဲ့လိုမျိုးဖြစ်တယ်ကျွန်မတော့ပြောပါလဲဆိုလို့ရှိရင်ဒီအတန်ဖက်တယ်ပြောဘာပါမမပါပါဝန်တာမျိုးလေးပြောအဲ့တော့သူတန်သူနာမည်ခေါ်ရင်သူလက်ကြည့်တတ်တယ်ကျွန်တော်တို့အနေနဲ့ဟိုစမ်းသပ်မှုတော့မလုပ်လို့ရလို့ဆိုရင် distraction hearing တဲ့ဆိုသူ့ကိုရှေ့ကနေပစ္စည်းတစ်ခုပြရတယ်တော့သူ့အာရုံကိုထိန်ဖမ်းချက်ထားလိုက်တယ်ပေါ့ပြီးတော့အဲ့ပစ္စည်းကိုရုတ်တရက်အုပ်လိုက်တယ်ဟုတ်တဲ့အချိန်မှာကလေးမမြင်ရတဲ့ကလေးရဲ့ဘယ်နဲ့ညာပေါ့နော်အဲ့ဒါနားနောက်ကနေတော့အတန်တစ်ခုပေးလိုက်ရင်သူလက်ကြည့်သလားပေါ့ဒီနည်းနဲ့ကျွန်တော်တို့အကြအာရုံကိုအဲ့ဒီဒုလရွယ်လောက်ဆက်လို့ဆောင်းလို့ရပါအဘရကလေးကဘာလို့လဲဆိုတော့ပတ်တတာလို့ပါလို့နော်ဘိုင်ဘိုင်လို့တတ်တာလို့လုပ်တတ်တဲ့လက်ကလေးပြေနော်ဒီကကြလို့ချင်းတူတူရွာပေါ့နော်ကစားတတ်တယ်ညမအိုဘီဝါပေါ့တူဝါပေါ့လို့လုပ်တယ်လိုက်လုပ်တတ်တယ်ပေါ့နော်အဲ့ဒါကြောင့်ဒါကိုသဘောကျတယ်ပေါ့နော်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ